တရုတ်နိုင်ငံအနောက်မြောက်ပိုင်းရှင်ကျန်းခရိုင်အတွက်အကြမ်းဖက်တိုက်ခိုက်ရေးလှုပ်ဆောင်ရမှာအထောက်အကူရရှိဖို့လို့ကြေညာပြီးဒေသခံတွေရဲ့နိုင်ငံကူးလက်မှတ်တွေကိုတရုတ်အာဏာပိုင်တွေကသိမ်းယူခဲ့ပါတယ်။သိမ်းယူထားတဲ့နိုင်ငံကူးလက်မှတ်တွေကိုရဲတွေကသိမ်းထားတာဖြစ်ပြီးနိုင်ငံကူးလက်မှတ်သုံးဖို့လိုအပ်လာရင်ရဲစခန်းမှာလျှောက်ထားရမှာဖြစ်ကြောင်းရဲအရာရှိသူက Global Times သတင်းဌာနကိုပြောပါတယ်။ဒါပေမဲ့လျှောက်ထားသူကရာဇဝတ်မှုကျူးလွန်မှုသူမဟုတ်ရင်ဘာမှစိတ်ပူစရာမလိုပဲနိုင်ငံကူးလက်မှတ်ကိုလွယ်လွယ်ကူကူပြန်ရယူပြီးခီးသွားနိုင်တယ်လို့ပြောပါတယ်။ရာဇဝတ်မှုကျူးလွန်မှုသူဒါမှမဟုတ်တန်တရားရှိသူဖြစ်နေမှတ်တမ်းမှာရှိမယ်ဆိုရင်တော့နိုင်ငံရခြားကိုတွားခွင့်မရှိဘူးလို့လည်းသတင်းမှာဖော်ပြထားပါတယ်။တရုတ်အစိုးရရဲ့ဒီမူဝါဒအသစ်အတွက် Human Rights Watch လူခွင့်ရေးအဖွဲ့ကြီးကရှုံချပြစ်တင်လိုက်တယ်လို့ရှင်ကျန်းမှာနေထိုင်တဲ့လူနည်းစုမွတ်စလင်အများအပြားကလည်းသူတို့အတွက်ခွဲခြားဆက်ဆံတာခံရလားလို့ပြောပါတယ်။တရုတ်အစိုးရကအကြမ်းဖက်နှိမ်နင်းရေးလုပ်နေတဲ့ရှင်ကျန်းဒေသဟာတရုတ်နိုင်ငံရဲ့တခြားဒေသတွေထက်နိုင်ငံကူးလက်မှတ်ရဖို့ခက်ခဲတဲ့နေရာဖြစ်ပါတယ်။ပါကစ္စတန်အာဖဂန်နစ္စတန်နဲ့အနောက်မြောက်အိန္ဒိယနိုင်ငံတွေနဲ့နယ်စပ်ချင်းထိစပ်နေတဲ့အဲ့ဒီဒေသမှာမွတ်စလင်အများအပြားနေထိုင်ကြပြီးတရုတ်အစိုးရကအကြမ်းဖက်မှုတွေနဲ့ဘာသာရေးအဆင်ရောက်မှုတွေကိုနှိမ်နင်းနေတာဖြစ်ပါတယ်။